มื้อนี้เราก็ဒီဘက်ကမ်းမှာကတ်တယ်ဟိုဘက်ကမ်းမှာကတ်တယ်ဆိုတာဒီဘက်ကမ်းဆိုတာအတွင်းအာယတန6ပါးကိုခေါ်တယ်မျက်စိနားနာလျှာကိုယ်စိတ်ဆိုတဲ့အတွင်းအာယတန6ပါးကိုခေါ်တယ်ဟိုဘက်ကမ်းမှာကတ်တယ်ဆိုတာအပြင်အာယတန6ဘက်ကမ်းဆိုတာအပြင်အာယတန6ပါးကိုခေါ်တယ်အစင်အတန်အနံ့အရတာအတွေ့အထိသဘောအာယုံဆိုတဲ့အာယုံ6ပါးကိုဟိုဘက်ကမ်းလို့ခေါ်တယ်ဒီဘက်ကမ်းဆိုရဲမျက်စိနာစသည်မှာตายะနှစ်တက်ပြီးတော့နေရင်ဒီဘက်ကန်းကတ်တာဒီတုံးကြီးဒီဘက်ကန်းကတ်နေရင်သမုဒ္ဒရာလည်းမရောက်နိုင်ယောဂီတွေလည်းပဲမျက်စိနာစတယ်အတွင်းအာရဏရဲ့အပေါ်မှာตายะနှစ်တက်နေရင်နိဗ္ဗာန်မရောက်နိုင်ဒီတုံးကြီးဟိုဘက်ကန်းကတ်နေရင်သမုဒ္ဒရာတို့မရောက်နိုင်ယောဂီတွေဟာလည်းပဲအရှင်းလို့အတန်းလို့စတဲ့အပြင်အာရဏ6ပါးပေါ့စတဲ့အပေါ်မှာမရှိမှဖဲနဲ့တာယာနှစ်တက်ပြီးတော့နေရင်ဒါဟိုဘက်ကမ်းမှာကတ်နေတာပဲတဲ့နိဗ္ဗာန်ချမ်းသာမရနိုင်ဘယ်လိုတာယာနှစ်တက်တယ်လဲဘယ်လိုကပ်ရောက်တယ်လဲဆိုတာကိုရှင်းပြဖို့အတွက်ဘုန်းကြီးမနေ့ကမာလူကျရဟန်းတော်မြတ်စွာဘုရားသခင်မှာသခင်ထံမှာတရားအချင်းချင်းတောင်းတာနဲ့ပတ်သက်ပြီးတော့ပြောခဲ့ပါပြီမာလူကျရဟန်းတော်ကမြတ်စွာဘုရားပြီးတော့အသက်ကြီးပါတယ်အသက်ရဲ့ကြီးပင်မဲ့လို့အိုမင်းနေပင်မဲ့လို့မြတ်စွာဘုရားဟောကြားတဲ့တရားအချင်းချုပ်ကိုနာကြားပြီးတော့တပါးနဲ့ကြိုးကြိုးစားစားအထုတ်ပြီးတော့သွားလို့ရှိရင်မြတ်စွာဘုရားရဲ့တရားတော်ကိုတတ်သိနားလည်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ကောင်းဖြစ်ပါလိမ့်မယ်ဖြစ်နိုင်ပါလိမ့်မယ်မြတ်စွာဘုရားသခင်ရဲ့တရားအမွေခံအထူးအဖြင့်လောကုတ္တရာတရားအမွေခံပေါ့မြလေးပါဘုလေးပါနိဗ္ဗာန်ဆိုတာကလောကုတ္တရာတရားအဲ့ဒီတရားအမွေခံဖြစ်ကောင်းဖြစ်ပါလိမ့်မယ်တဲ့တပည့်တော်ရှုမှတ်ကြိုးစားပွားများအားထုတ်ခြင်းအဖြစ်အကြဆရာကောင်းလားနေတော်ကဘုန်းကြီးပြောခဲ့သလိုအသက်အပြင်90 80ပေါ့လေ80ကျော် 90နောက်လို့တော့ခံမနော်အသက်တော်ကြီးပါအဲ့လောက်အသက်ကြီးတဲ့ပုဂ္ဂိုလ်ကတော့ဒီလိုတရားတွေကိုကျိုးစားစားနဲ့အထုတ်ပါမယ်လို့လျှောက်ထားတာအကြဆရာကောင်းလားနေ့ကရှင်းပြခဲ့ပါအဲ့တော့မြတ်စွာဘုရားကဝိပဿနာရှုခြင်းရဲ့အကြောင်းပေါ့အကြောင်းကိုအခြေခံမှဆက်ပြီးတော့သိနာလဲပေါ့ရှင်းဥစွာမေခွန်းမေးပြီးတော့ဟောကြားတယ်ဆိုတဲ့အကြောင်းကိုမနေ့ကဘုန်းကြီးအစပြောခဲ့ပါတယ်အခုအဲ့ဒါကဆက်ပြီးတော့ဟောကြားရမှာဖြစ်ပါတယ်ရှင်းဥစွာမြတ်စွာဘုရားကသူ့ကိုမေခွန်းမေးပါတံကိမြညတိမာလူကျပုဗ္ဗာယေတိသက္ခုဝိညာယရူပအတိဋ္ဌာအတိဋ္ဌပုဗ္ဗာနသပတ္တိနသတိပတ္တိယံတိနသတိဟောတိပတ္တိယံတိအတိတိစံဒောဝါရာဂောဝါပေမံဝါအ အဲ့ဒါပါဠိပါပဲမာလူကျဗုဒ္ဓမာလူကျရဲ့တားပြင်တော်ယဟန်တန်ငါမင်းမြအမအရာကိုတွန်တင်သည်ကိမ့်မြင်သည်ဘယ်လိုသိပါတယ်လဲဘယ်လိုထင်ပါတယ်လဲတင်းသဘောကျတဲ့အတိုင်းဖြေဆိုပါလို့သူ့ကိုမေးကုန်မေးဖို့မြတ်စွာဘုရားကပြီးတော့ဖြေဆိုခိုင်းပါဇက်ကုဝิญญာမျက်စိဖြင့်မြင်နိုင်ကုန်သောယေရူပါအကျင့်အစင်းတို့သည်အတိတ်တာမမြင်ဘူးသေးတဲ့မျက်စိနဲ့မြင်နိုင်ကောင်းတဲ့အစင်းတွေအဲ့ဒါပရမတ်ကျုပ်တရားစစ်ပြီပါအစင်းတို့မျက်စိမမြင်ကောင်းတဲ့အရှင်းတွေကိုအရှင်းတွေဆိုတာလည်းပဲဘုန်းကြီးတို့ရှိပါတယ်ဘယ်လိုဟာလဲဆိုတော့စိတ်ကူးဖြင့်ကြံတွေးပြီးတော့သိရတဲ့အရှင်းမျိုးအိမ်မြတ်ဖြင့်မြင်မရတလို့တမာတိကြောင့်ထင်ပေါ်လာတဲ့အရှင်းတွေတဲ့တရားရှုမှပွားများအထောက်တဲ့ယောဂီများမှာသမတခါတရားမှာသမာဓိအရှင်ကောင်းပြီးတော့အဲ့ဒီသမာဓိအရှင်ကြောင့်အရှင်မျိုးမျိုးတွေမြင်ရတယ်တဲ့တောတောင်တွေယေမီတောတောင်တွေနတ္တနာသမီးစသည်ပေါ့သမာဓိအရှင်ကြောင့်အာယုန်နဲ့ပေါ်လာတဲ့အရှင်မျိုးတွေအဲ့လိုအရှင်တွေကတော့တကယ်ရှိတယ်ปรมัตติยาမဟုတ်ပါปัญญาတရားတွေလို့ခေါ်ပါတယ်အဲ့ဒီปัญญาရှင်တွေကိုဒီမှာပြောတာမဟုတ်ပါဘူးတကယ်ရှိနေလို့မျက်စိဖြင့်တိုက်ရိုက်တိုက်ဆိုင်ပြီးတော့တကယ်မြင်နိုင်တဲ့အရှင်တွေကိုပြောတာအဲ့ဒါတွေပြောတာမျက်စိမြင်တကယ်မြင်နိုင်တဲ့အရှင်တွေကိုယေရူပအကျင့်မျက်စိဖြင့်မြင်နိုင်သောအရှင်တို့ဒီဆိုတာအဲ့ဒီအရှင်းတွေကိုသင်ဟာဒီဘဝမှာတခါမှမမြင်ဘူးသေးဘူးတဲ့အတိတ်ကပုတ်ပါရှင်းဘဝကလည်းမမြင်ဘူးခဲ့သေးဘူးတဲ့ဒါကတော့ခွန်ကြီးတို့ရှင်းဘဝကိုပြန်ပြီးတော့အောင်းမေ့နိုင်တဲ့သူများအတွက်ကိုရည်ရွယ်ပြောဆိုတာဖြစ်ပါတယ်ဇာတိတရညာလို့ခေါ်မှာပေါ့ရှင်းကဖြစ်ခဲ့တဲ့ဘဝတွေကိုပြန်ပြီးတော့မြင်တာပေါ့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တုန်းကပฏิပူဇိကာဆိုတဲ့အမျိုးသမီးတယောက်ရှင်ဘဝကဒုက္ခင်မှုဖြစ်ခဲ့တဲ့မာလာဘာရီဆိုတဲ့နတ်သားကြီးကိုပြန်ပြီးတော့အမှတ်ရနေတယ်တတိယမြင်နေတာအဲ့လိုတတိယတဲ့အတွက်ကြောင့်ဒီမာလာဘာရဏတ္တကြီးထံမာလာဘာရဏတ္တကြီးထံကိုပြန်ရောက်ချင်းနေတယ်သူကပြန်သွားချင်းနေအဲ့လိုပြန်သွားချင်းတဲ့အတွက်ကြောင့်သူအတိတ်ပဲကြီးရင်လာတဲ့ခါမှာသူဒါတတိယနေတာပါပဲသူဟိုဘဝတုန်းကဒါဝိညာဏတ်ပြင်မှာဖြစ်ခဲ့တာအဲ့ဒီကနေဆုတင်ပြီးတော့လူပြင်မှာလာပြီးတော့ပဋိသင်္ဍေနေတာပေါ့မွေးပန်းလာပြီးတော့တိတတ်တဲ့ချိန်မှာပြန်ပြီးတော့တိရသူအရင်ထဲမှာပြန်မြင်နေတယ်အတိတ်ဘဝကသူခင်ပွန်းဖြစ်တဲ့မာလာဘာရီနတ်သားကြီးကိုပေါ့အဲ့လိုမြင်နေတဲ့အတွက်ကြောင့်သူကအဲ့ဒီကိုပြန်သွားခြင်းတယ်ဘုရားသာသနာခြင်းကလည်းကြတော့ဒီမှာကလည်းဒါအစဉ်ဆက်ကလည်းပဲယရဏသုံးပါးကိုကိုယ်ွယ်ရှိကတ်နေတော့ယရဏသုံးပါးကိုကိုယ်ွယ်ရှိကတ်တယ်ဒါနပြုတယ်သီလစောင့်တည်တယ်အချိန်တိုင်းရရောက်တော့သူအိမ်အောင်ကြဒါပင်ရဆိုလို့ရင်16နှစ်အရွယ်အိမ်အောင်ကြအိမ်အောင်ကြတဲ့အခါမှာလည်းပဲကုသိုလ်ကောင်းမှုတွေပြုလုပ်တယ်ဒါနပြုတယ်သီလစောင့်တည်တယ်တန်ဃာတော်တွေအတွက်ဝေယဝိစာတွေပြုလုပ်တယ်ဆွမ်းနေဆက်ကလှူဒါန်းတယ်တန်ဃာတွေဆွမ်းစားတဲ့ဇေယမှာ ဒီမဲ့စီလဲတယ်တောက်ရီအိုးတွေတီးတယ်နေရာထိုင်ခင်းနေပြုပြင်စီရင်နေကုသိုလ်ကောင်းမှုတွေပြုလုပ်တာအဲလိုကုသိုလ်ကောင်းမှုပြုလုပ်တိုင်းပြုလုပ်တိုင်းလည်းသူကဆုတောင်းတယ်ငါရဲ့ဒီကောင်းမှုဟာခင်ပွန်းထံကိုပြန်ပြီးတော့ရောက်ပါစေသူဆုတောင်းလာမြင်လားအဲ့လိုအိမ်အောင်ကြပြီးတော့ဒါသမီး၄ယောက်ရရေတိုင်းနဲ့သူကလည်းအဲ့ဒီကိုတတိယနေတာပဲအရင်ဘဝကသူခင်မောဟောင်းပေါ့အဲ့မှာကုသိုလ်ပြုလုပ်ရင်းနဲ့ပဲတန်ခါရီမင်းနဲ့စောစောကြွလာတယ်ဆွနေဖုံးပေးတယ်သူအဲပြုပြင်စီရင်တာပေါ့ဒီနေ့မှာအဲ့လိုပြုလုပ်ရင်းနဲ့ပဲလာတော့ဖြစ်ပေါ်လာတဲ့ယောဂါကြောင့်တည်ဆုံးသွားတယ်တဲ့တည်ဆုံးသွားတည်ဆုံးသွားတော့သူဆုတောင်းတဲ့အတိုင်းသူပြုခဲ့တဲ့ကုသိုလ်ကြောင့်အဲ့ဒီမာရာဘာရီဆိုတဲ့နတ်သားကြီးဆံပြန်ပြီးတော့ရောက်သွားတယ်သူဆုလူလာတဲ့အချိန်တုန်းကဒီသူတို့ဥယျာဉ်ထဲမှာပေါ့နတ်ဥယျာဉ်ထဲမှာနတ်သမီးတစ်ထောင်နတ်သမီး900ကပန်းမြင်ပေါ်တက်ပြီးတော့ပန်းနေခူးအောက်က900ကဒီကုန်းတာအဲ့ဒီပန်းမြင်ပေါ်တက်တဲ့ထဲမှာဒီအမျိုးသမီးနတ်သမီးဟာဂျုံငနယ်စုတီစိတ်ကြပြီးတော့တည်ဆုံးသွားပြီးတော့လူပြည်မှာလာပြီးတော့ဖြစ်တာခုနကပြောခဲ့တဲ့အတိုင်းအခုတစ်ပန်းသိပြီးတဲ့အခါမှာဒါရင်းသာနတ်ပြည်ကိုပြန်ရောက်သွားတဲ့အခါမှာဟိုမှာဒီတိုင်းပဲပန်းနေပါလေအကုန်လုံးရှိနေတယ်။ငွေတိုင်းပဲသူခင်မုန်းပြတဲ့ပုံကောသောသောကမင်းမတွေ့ပါလားဘယ်များသွားနေလဲ။သူကနောက်ကဖြစ်ပြနေအကုန်လုံးပြန်ပြောကြတယ်။လူဘဝလူလောကအတ္တံဘယ်လောက်ရှိတယ်လဲဆိုတော့တရားလောက်ရှိပါလေ။အတ္တံအတော်တိုးတာပဲတဲ့။အဲ့လောက်အတ္တံတိုးတဲ့လူဘဝမှာလူတွေဟာကုသိုလ်ကောင်းမှုများပြုလုပ်ကြရဲ့လားမိမိရော့ရော့နဲ့များနေကြသလားလို့သူကမေးတော့ညသမီးကလည်းပြန်ပြောပါအဲအဲ့လိုအတ္တတန်တူပေမဲ့လို့လူတွေဟာအတ္တတန်ရှိရှိပေါ့မတည်တော့မလို့ပဲတဲ့မိမိရော့ရော့နဲ့သွားကြလာကြနေကြထိုင်ကြစားကြတောက်ကြနဲ့လူတွေပဲများပါတယ်ဆိုပြန်ပြီးတော့ပြောတော့တံဝေကရတယ်တဲ့မာလာပါရီနတ်သားကြီးဩနောက်တက်တန်တိုတဲ့ဘုရားမှာတတိတရားထားပြီးတော့ကုသိုလ်ကောင်းမှုတရားတွေပြုလုပ်တင်တာပဲဆိုပြီးတော့တံဝေကရလူပြည်မှာအနှစ်တရားဟာတာဝန်သာနတ်ပြည်မှာတရက်ပဲရှိပါတယ်တနေ့နဲ့တညအဲ့လောက်ပဲရှိသေးတယ်ဘလောက်ကြွားချားတယ်ဆိုလို့ရှိရင်အဲ့ဒီတညကိုတလားဆိုရင်ညှောက်လိုက်အများကြီးရတော့အဲ့တော့သူတို့နတ်တက်တန်းဟာအနှစ်ပေါင်း1000ရှိတယ်ဘုန်းကြီးလူအစ်တက်တန်းနဲ့တွက်မယ်ဆိုလို့ရှိရင်3ကြေနဲ့6တန်းရှိတယ်ဘလောက်အသက်ရှင်တယ်တာဝန်သာနတ်ပြည်မှာအသက်ရှင်တယ်ဒါကြောင့်ဇော်ရင်းကတော့ခုနကဘုန်းကြီးတို့ပြောခဲ့တာပေါ့ဒီမှာလည်းပဲသူ့အကြောင်းပြုပြီးတော့မြတ်စွာဘုရားတရားဟောကြားပါညနေခင်းတရားသဖြင့်မှာတင်မျိုးသမီးအကြောင်းပါပဲမနေ့ကပဲသူပြုစုလုပ်ကျွေးပြီးတော့နေတယ်ညနေပိုင်းမှာတည်ဆုံးသွားတယ်ဘယ်ဘဝမြတ်ရောက်ပါတယ်လဲလို့မြတ်စွာဘုရားကိုလျှောက်ထားတော့မြတ်စွာဘုရားကအဲ့ဒါဝိညာဏနဲ့ပြည့်ရောက်သွားတဲ့အကြောင်းပေါ့လေပြန်ပြီးတော့ဟောကြားတယ်ရန်တော်တွေကလည်းတံမေကရကြတယ်ဩလူတွေရဲ့အသက်ကတည်ပြီးတော့တိုးပါလားဆိုပြီးတော့အဲ့ဒါအကြောင်းပြုပြီးတော့မြတ်စွာဘုရားတရားဟောကြားတော့ရန်တော်တွေမှလည်းပဲတံမေကရကျတရားတွေရကြပြိတ္တတွေလည်းပဲ အကျိုးရှိရင်တတ္တကဓမ္မဒေသနာဆိုတာဒီတရားတော်ကတိတ်ပြီးတော့အကျိုးများတယ်တချို့သောတာပန်ဖြစ်ကြတယ်တချို့သက္ကရာကံစသည်ဖြစ်ကြတယ်လို့ပြထားပါတယ်အဲကြောင့်ဂါထာတော်နဲ့ဘုရားတရားဟောတာတော့ပုပ္ပန်နိဟေဝပစိဏန္တံဗျာတတ္တမနတံနရံအတိတံဟေဝကာမေတုအန္တကောကုရုတံဝတိဆိုတာတတ္တဝရေဟာအယုငါဘကမောတရားတွေကိုရှာရင်ဖူရင်နဲ့ရောင်ရင်တင်းတယ်ချင်းမရှိတပဲနဲ့ပဲဒီရားထဲမှာပဲသင်မင်းကခေါ်ဆောင်ပြီးတော့ပူဆွေးပြီးတော့စွန့်ပြစ်သွားကြရတယ်တည်သွားကြရတယ်ဆိုတာကိုတရားဟောကြားလို့တရားနာပရိသတ်တွေတာမေကရပြီးတော့အကျိုးတရားတွေရကြတယ်သောတာပန်ဆက်ပြီးဖြစ်ကြတယ်လို့ပြထားပါတယ်ဒီမှာဆိုလို့ရတာကအတိတ်ကပုပ္ပါရှေ့ကလည်းမမြင်ဘူးတည်ဆိုတာဟာအဲ့လိုနောက်ဘဝကိုပြန်ပြီးတော့တတိယတဲ့ပုံပုံတွေအတွက်ရှေ့ဘဝကလည်းမမြင်မှုခဲ့တည်ကြည့်ပြဖို့ပြန်လဲအောင်မိန်နိုင်တဲ့သူများအတွက်ပေါ့အဲအကြောင်းမလို့ဒီလိုအဆင့်နေဆိုတာလည်းပဲရှိပါတယ်တဲ့အဲပြန်လဲပေါ့အဲ့တော့မလို့ကြာဗုဒ္ဓကိုမေးတာမျက်စိဖြင့်မြင်ကောင်းတဲ့အဆင့်နေဆိုတာရှိတယ်တဲ့အဲ့ဒီမျက်စိဖြင့်မြင်ကောင်းတဲ့ရှင်းတွေကိုသင်ဟာရှေ့ကလည်းမမြင်မှုသေးဘူးယခုမြင်စဲလည်းမဟုတ်ဘူးမြင်နိုင်တယ်လို့လည်းစိတ်ကူးထဲမှာမပေါ်သေးဘူးမဖြစ်သေးဘူးတဲ့အဲ့လိုအရှင်းတွေနဲ့ပတ်သက်ပြီးတော့မြင်ရလိမ့်မယ်လို့ပေါ့ဒါစိတ်ကူးထဲမှာမပေါ်သေးတဲ့အဲ့လိုအဆင့်နဲ့ပတ်သက်ပြီးတော့တင့်မှာလူကြီးနှစ်သက်မှုတတ်မဲ့ဆွဲလန်းမှုရှိခင်နှစ်သက်မှုရှိနိုင်ပါမလားလို့မေးတော့မှာအဲ့တော့ရှိကလည်းမမြင်ဘူးဘူးယခုလည်းပဲမြင်နေစေမဟုတ်ဒီလိုအဆင့်နေဆိုတာရှိပါအဲ့လိုမြင်နိုင်လိမ့်မယ်လို့လည်းပဲစိတ်ကူးထဲမှာမဖြစ်သေးဘူးအဲ့ဒီအဆင့်တွေကတော့ဘာလဲဆိုလို့ရှိရင်အများကြီးပါအရှင်းဆိုပေမဲ့လို့အရှင်းတက်တက်မဟုတ်ပါဘူးမိမယောက်ျားဆိုတဲ့ပုဂ္ဂိုလ်တွေကိုလည်းပဲပြောတာပါပဲအဲ့လိုမမြင်ဘူးတဲ့မြင်သေးတယ်မဟုတ်တဲ့မြင်ရလိမ့်မယ်လို့စိတ်ကူးထဲမှာတောင်းမပေါ်သေးတဲ့အဲ့လိုမိမဖြစ်သူယောက်ျားဖြစ်သူကိုအာယုံပြုတ်ပြီးတော့နှစ်သက်ချင်းပေါ့တတ်မဲ့ချင်းချစ်ခင်ရင်ဖြစ်ပါမလားလို့သူ့ကိုမေးပါအဲ့လိုအရှင်အဲ့လိုပုံပုံတွေကဘယ်မှာရှိတယ်လဲဆိုရင်ကိုမရောက်ဖူးတဲ့အရာမှာရှိပါတယ်တခြားမျိုးတခြားရွာတခြားနိုင်ငံတွေမှာမြင်တွေ့ရရင်ချစ်စရာကောင်းတဲ့မိန်းမတွေယောက်ျားတွေအများကြီးရှိပါဒီမျိုးတည်းမှာတောင်းမှပဲမိမိတို့မမြင်ဘူးတဲ့မတွေ့ဘူးတဲ့လူတွေအများကြီးရှိနေပါတယ်လောကမှာမြင်ဘူးတဲ့ပုံကိုယ်နဲ့မမြင်ဘူးတဲ့ပုံကိုယ်တွေကအတိုင်းမသိများနေပါတယ်အဲ့လိုမမြင်ဘူးတဲ့အရှင်းတွေကိုနှစ်သက်ချင်းတတ်မဲ့ချင်းချစ်ခင်ချင်းဖြစ်ပါမလားလို့မြတ်စွာဘုရားကမာလူကျပုဒ်တရန်တော်မေးပါအဲ့လိုမေးတော့မာလူကျပုဒ္ဒကနောဟိတံဗန္တိတဲ့မြင်လဲမမြင်ဘူးဘူးမြင်ဆဲလဲမဟုတ်ဘူးမြင်ရလိမ့်မယ်လို့လည်းစိတ်ကူးထဲမှာတောင်းမပေါ်လာသေးတဲ့အရှင်းတွေအရှင်းတွေပေါ့မိမတွေယောက်ျားတွေနဲ့ဆက်ပြီးနှစ်သက်ချင်းလူချင်းချင်းတတ်မဲ့ချင်းချစ်ခင်ချင်းမဖြစ်နိုင်ပါဘူးလို့မာလူကျပုဒ္ဒကပြန်ပြီးတော့ဖြေပါတယ်အဲ့ဒါဟာဘုန်းကြီးတို့တိကျမှန်ကန်တဲ့အဖြေပါမြင်မှုတဲ့အမျိုးသမီးအလှတွေကို အကြောင်းပြုပြီးတော့မြို့သားတွေမှာနှစ်သက်ရှင်တတ်မဲ့ချင်းပေါ့မဖြစ်နိုင်ပါဘူးမြင်မှုတဲ့အမျိုးသားလှတွေကိုအကြောင်းပြုပြီးတော့လည်းပဲအမျိုးသမီးတွေမှာနှစ်သက်ချင်းချစ်ခင်ချင်းအဲတတ်မဲ့ချင်းမဖြစ်နိုင်ရှင်းကမြင်ခဲ့ဘူးတဲ့မကြမီကမြင်ခဲ့ဘူးတဲ့အဲ့လိုအရှင်းတွေကိုတော့အရှင်းတွေကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့နှစ်သက်ချင်းတတ်မဲ့ချင်းစသည်ဖြစ်နိုင်ပါလေတဲ့အဲ့တော့မြင်ချင်းမြင်တဲ့အခါမှာလည်းမြင်မြင်ချင်းလည်းပဲမြင်ချင်းမှာလည်းပဲနှစ်သက်ချင်းဒါဖြစ်နိုင်ပါလေခြေကူးထဲမှာမြင်ရလိမ့်မယ်လို့မျှော်လင့်တဲ့အရှင်းတို့ပုဂ္ဂိုလ်တို့နဲ့ဆက်ပြီးတော့လည်းပဲနှစ်သက်ချင်းတတ်မဲ့ချင်းစသည်ဖြစ်နိုင်ပါလေနာကဘုန်းကြီးတို့စိတ်ကူးထဲမှာမြင်ရလိမ့်မယ်လို့မျှော်လင့်တဲ့အရှင်တို့ပုဂ္ဂိုလ်တို့နဲ့ဆက်ပြီးတော့လည်းပဲနှစ်သက်ချင်းတတ်မဲ့ချင်းချစ်ခင်ချင်းဖြစ်နိုင်တယ်တဲ့ဒါစိတ်ကူးထဲမှာမြင်ရလိမ့်မယ်လို့မျှော်လင့်တာပေါ့အဲ့လိုအရှင်မျိုးအဲ့လိုပုဂ္ဂိုလ်မျိုးနဲ့ဆက်ပြီးတော့နှစ်သက်ချင်းတတ်မဲ့ချင်းချစ်ခင်ချင်းစားပြီးဖြစ်ပေါ်နိုင်အဲ့ဒါကတော့ဘုန်းကြီးတို့ဓမ္မပဒသက္ကတာမှာအနိတိကဏ္ဍကုမာရဝတ္ထုဖြင့်ထင်ရှားပါဒါလည်းဝတ္ထုကြောင့်တစ်ခုပေါ့ဘုန်းကြီးနဲ့မြတ်စွာဘုရားလက်ထက်တုန်းကဒါဝတိမြို့မှာအနိတိကဏ္ဍကုမာရဆိုတဲ့လူကလေးတယောက်ရှိပါတယ်အဲ့ဒီသူငယ်ကဗြဟ္မတေကနေပြီးတော့လူဘွားကိုရောက်လာတဲ့သူဖြစ်ပါတယ်။ဓမ္မဘွားဖြစ်နေခြင်းတုန်းကအမျိုးသမီးနဲ့ပတ်သက်ပြီးတော့ပေါ့နှစ်သက်ကာယမှုကင်းနေတဲ့အတွက်ကြောင့်အဲဒီကအရှင်ကရလာတဲ့အခါကျတော့လူဘွားရောက်လာတဲ့အခါမှာလည်းပဲဒီအမျိုးသမီးနဲ့ပတ်သက်ပြီးတော့တာယာနှစ်သက်မှုသူ့မှာမရှိဘူး။အချိန်နာရင်ရောက်လာတဲ့အခါမှာမိဘတွေကသူ့ကိုအိမ်အောင်ပြုတ်ဖို့တိုက်တွန်းကြအဲ့လိုတိုက်တွန်းပြောဆိုတဲ့အခါမှာသူကနာမည်အိတ်တိယအထောတဲ့ကျွန်တော်ဟာမိမဖြစ်အလိုမရှိပါဘူးအိမ်အောင်မပြုတ်ခြင်းပါဘူးလို့ပယ်မြစ်ပါဒါပေမဲ့မိဘတွေကလည်းပဲထက်ကထက်ကတိုက်တွန်းတာအိမ်နာပြုပါထက်ကတိုက်ခံတိုက်တွန်းတော့ကြတော့နားညိတာပေါ့အဲကကြတော့ဘာလို့လဲဆိုလို့ရှိရင်ရှင်ပရင်တဲ့အိမ်မှာချုံမလှပ်ပါတဲ့အမျိုးသမီးရုပ်ကိုထုခိုင်းပြီးတော့လွန်ချုံမလှပ်ပါတဲ့မျိုးသမီးကိုထုခိုင်းပြီးဒီပါရီပြောကြတဲ့အခါမှာဟာဒီရွှေရုံနဲ့တူတဲ့ရွှေရုံလောက်လှပတဲ့အမျိုးသမီးကိုရရင်တော့ကျွန်တော်အိမ်အောင်ပြုပါမယ်သူစိတ်ထဲမှာဒီလိုမရနိုင်ဘူးလို့အဲထင်ပြီးတော့ပြောတာပါဒီပါရီကလည်းပဲပစ္စည်းဥစ္စာရှိတော့တင့်တော်တဲ့ပေါ့လေပုံသားတွေကိုခေါ်ပြီးတော့ဒီရွှေရုံနဲ့တူတဲ့အမျိုးသမီးကိုလှည့်လည်ပြီးတော့ရှာခိုင်းပါအဲ့လိုရှာခိုင်းတဲ့အခါမှာမတ်တာတိုင်းပေါ်တက္ကလမြို့မှာအမျိုးသမီးငယ်ရဲ့ဒင်းကိုကြားတယ်လှပတယ်ချောမိုးတယ်အမျိုးသမီးငယ်ဒင်းကိုကြားတော့သူတို့သွားပြီးတော့စုံစမ်းတော့အဲ့ဒီအမျိုးသမီးကိုမိဘတွေကအိမ်ပေါ်ကနေခေါ်ချပြီးတော့ရွှေရုံနဲ့ရှင်ထားတဲ့အခါမှာအမျိုးသမီးရဲ့အယောင်ရှင်လှပတာကရှေးဦးနဲ့အများကြီးသာပြီးတော့နေတာကိုတွေ့ရတယ်။အဲ့လိုတွေ့ရတဲ့အတွက်ကြောင့်ဘုံသားတွေကနေပြီးတော့အဲ့ဒီရွှေရုပ်ကိုပြင်းပြီးတော့ဒီဒရသားနဲ့ပေါ့လေအိမ်အောင်ပြုတ်ဖို့ဆိုပြီးတော့ထိမ်းမြဖို့ဆိုပြီးတော့ဒီရွှေရုပ်ကိုလည်းပဲသူ့ရဲ့မိဘတွေကိုပေးခဲ့တယ်။ဒရသားရဲ့မိဘတွေထံလည်းပဲပြန်ပြီးတော့အကြောင်းကြားတော့ခေရနတော့လှပတဲ့အမျိုးသမီးကိုတွေ့ခဲ့တယ်ဆိုတော့မိဘတွေကလည်းအများခေါ်ဆောင်လာခဲ့ပေါ့ခေါ်ဆောင်လာခဲ့ပြီးပြောကြပါတယ် ကိုနဲ့သလိုသားလည်းပဲဒီရွှေရင်းနဲ့တော့လှပတဲ့အမျိုးသမီးရှိတယ်ဒီအမျိုးသမီးကိုတွေ့ရမယ်ဆိုတာကိုကြားရတဲ့အချိန်ကစပြီးတော့ဒီပေါ်မှာဆွေးလန်းတဲ့စိတ်ကဖြစ်ပေါ်ပြီးတော့လာတယ်စောစောကကင်းနေတဲ့နန္ဒီရာကခေါ်တာပါလေတာယာနှိမ့်တဲ့စိတ်ကဒါတည်ငါအားဖြင့်ခဏလောက်တာကင်းနေတာအေးရနဲ့မပဲသေးရင်ပြန်ပြီးတော့ဖြစ်နိုင်တာပဲအကြောင်းကြီးနဲ့ပြန်ဖြစ်နိုင်တော့သူ့မှာအဲ့လိုဆွဲလန်းနှစ်သက်တဲ့စိတ်ကြီးဖြစ်ပြီးတော့နောက်တော့ချောမောလှပတဲ့မျိုးသမီးကိုအမြန်ခေါ်လာပါဆိုပြီးတော့ပြောကြတယ်သူစိတ်ထဲမှာလည်းပဲဒီအမျိုးသမီးရဲ့ပေါ်မှာတတ်မဲ့ဆွဲလန်းမှုရှိနေတော့အဲ့ဒီပုံကိုယ်တွေကလည်းပဲဒီမျိုးသမီးကိုထဲမြဖို့ခေါ်လာတဲ့အခါမှာလန်းခီးမှာပဲရင်တောက်ပြီးတော့ပေါ့ဒီမျိုးသမီးတည်ဆုံးသွားပါခင်ကြီးကလည်းဝေးတယ်လမ်းကလည်းကြမ်းတော့ဒီမျိုးသမီးကလည်းပဲအလွန်နှုတ်နေတော့ခင်ကြီးရဲ့ဒဏ်ကိုမခံနိုင်မင်းနဲ့ရင်တောက်ပြီးတော့တည်ဆုံးသွားတယ်တဲ့အဲ့လိုတည်ဆုံးသွားတဲ့ဆိုတော့ချောင်းဒီကြားရတဲ့အခါမှာဒီမျိုးသားမှာစိတ်တော့ကရင်ဖြစ်တယ်တဲ့ဒီလောက်ချုံမလှပတဲ့အမျိုးသမီးနဲ့ငါမတွေ့ရတော့ဘူးငါလွဲသွားပြီဆိုပြီးတော့တောကတရားကြီးဖြစ်တယ်။အဲ့ဒါအခုနကစစောကဘုန်းကြီးတို့ပြောခဲ့တယ်။မြင်နိုင်တယ်မြင်ရလိမ့်မယ်လို့ထင်တဲ့အာယုံနဲ့ပတ်သက်ပြီးတော့တိုင်နှစ်သက်မှုဆိုတဲ့တဏှာတရားဖြစ်လာပုံပါပဲတဲ့။အဲ့လိုအာယုံနဲ့ပတ်သက်ပြီးတော့ဒီချစ်ခင်နှစ်သက်မှုကြီးဆွဲလန်းမှုကြီးဖြစ်နိုင်တယ်ဆိုတာကိုပြရတယ်အဲ့လိုစိတ်ဆင်းရဲဖြစ်ပြီးတော့မင်းနဲ့မဆန်းနိုင်လောက်အောင်ပဲသူ့မှာစိတ်ဆင်းရဲဖြစ်ပြီးတော့သွားပါတယ်ဖြစ်နေတာပေါ့အဲ့ဒါကိုမြတ်စွာဘုရားကမြင်တော်မူတဲ့အတွက်ကြောင့်သူ့ကိုတနာတဲ့ကရုဏာနဲ့တရားဟောကြားခြင်းလို့အဲ့ဒီဒုရတာရဲ့အိမ်ရှိရာကိုဆွမ်းခံကြွားဒီဘာတွေကမြတ်စွာဘုရားကိုပင့်ပြီးတော့စွန့်ခဲ့မဲ့ဘောရှင်တွေကိုဆက်ကလှူဒန်းပါအဲ့လိုလှူဒန်းပြီးတဲ့အခါမှာတရားတွေဘာတွေဟောပြီးတော့အဲ့ဒီသူငယ်အကြောင်းကိုမေးတာပေါ့သူငယ်ကိုမေးတဲ့အခါကျတော့ဒီဘာတွေကလည်းပဲအဲ့ဒီသူငယ်ကိုခေါ်လာပြီးတော့မြတ်စွာဘုရားကိုဖူးမြော်ခိုင်းတော့မြတ်စွာဘုရားကသူ့ကိုမေးတယ်ဘာကြောင့်တဲ့တော့ကဆိုရင်မှုတွေပူဆွေးမှုတွေဖြစ်နေရတယ်လဲလို့အဲ့လိုမေးတဲ့အခါမှာသူကစိုးစောကအကြောင်းကိုပြန်ပြီးတော့ပြောပြပါတယ်။လာခီးမှာတည်ဆုံးသားတဲ့အမျိုးသမီးလေးကိုအကြောင်းပြုပြီးတော့ဆိုရင်ပူဆွေးမှုအကြည့်အကျဉ်းဖြစ်ရပါတယ်။မစားနိုင်မတောက်နိုင်အောင်ပေါ့လေဖြစ်ရပါတယ်ဆိုအကြောင်းကိုမြတ်စွာဘုရားကသူဟောမှန်တဲ့အတိုင်းကြောက်ထားတဲ့အခါမှာမြတ်စွာဘုရားကသူ့ကိုမိတ်ကြပါအဲ့လိုစိုးရိမ်မှုပူဆင်းမှုတွေဘာကြောင့်ဖြစ်ရတယ်လဲဆိုတာကိုသူ့ကိုတရားဟောကြားပါကာမတောဇာယတိတောကောကာမတောဇာယတိဘယံကာမတောဝိပမုဒ္ဒတနတ္တိတောကောကုတောဘယံဒီကဒါနဲ့သူ့ကိုတရားဟောကြားပါကာမတော့လိုချင်နှစ်သက်เสียနှင်းလိုချင်နှစ်သက်မှုဆိုတဲ့ကာမကြောင့်ကာမဆိုတာဝတ္ထုကာမနဲ့ကိလေသာကာမပေါ့လိုချင်နှစ်သက်တရားတွေကိုတော့ဝတ္ထုကာမလို့ခေါ်ပါတယ်လိုချင်နှစ်သက်เสียတွေကအများကြီးပါအဲ့ဒီဝတ္ထုကာမရဲ့ဘောမှာတာယာနှစ်သက်တဲ့လောဘကိုတော့ကိလေသာကာမလို့ခေါ်ပါတယ်။အဲဒီလိုချင်နှစ်သက်เสียရနဲ့လိုချင်နှစ်သက်တဲ့ကိလေသာကာမကြောင့်နောက်ကတောကတွေဖြစ်ရတာတဲ့။ဆိုရင်ဘူးဆွေးမှုတွေဖြစ်ရတာ။ဘေးမျိုးမျိုးတွေလည်းဖြစ်ရပါတယ်တဲ့။ချစ်ကင်နှစ်သက်မှုဆိုတဲ့ဝိတုကာမတွေအပေါ်မှာပေါ့လေချစ်ကင်နှစ်သက်မှုဆိုတဲ့ကိလေသာကာမတရားကြောင့်ဆိုရင်မှုတွေ ပူဆွေးမှုတွေဘေးအန္တရာယ်တွေအမျိုးမျိုးတွေ့ရတယ်ဟောလဲဟုတ်ပါအရာဝတ္ထုတစ်ခုကိုကိုကချစ်ခင်နေပြီနှစ်သက်နေပြီဆိုလို့ရှိရင်ဒီပေါ်မှာဒါအရာဝတ္ထုကိုအကြောင်းပြုပြီးတော့ချစ်ခင်နှစ်သက်တဲ့အရာဝတ္ထုကိုအကြောင်းပြုပြီးတော့ဆွေးရမှုရှိတာဝေစာကောင်းကောင်းလေးဝတ်ပြီးတော့တစ်တစ်တင်လင်းလင်းလေးဆိုလို့ရှိရင်နေရာတိုင်းမှာသူမထိုင်ရဲဘူးမထိုင်ရဲဘူးထိုင်လာလို့ရှိရင်ငါဝေစာတွေပြေးသွားတော့မှာပဲငါဝေစာတွေပြည့်စည်သွားတော့မှာပဲဆိုတော့ဆွေးရမှုကနောက်ကပါလာတော့ကြောက်ကြမှုရှိနေရတယ်စိတ်တင်းတဲ့မှုကင်းတဲ့ဝေစာဆိုလို့ရှိရင်တော့သူဘာမှဆိုရင်မဆိုရင်သွားခြင်းနဲ့နေရာသွားလိုက်မယ်ထိုင်ခြင်းနဲ့နေရာထိုင်လိုက်မယ်ဒီဝိသ္စနဲ့ပတ်သက်ပြီးတော့သူမှဘာမှဆိုရင်မှုတွေပါနေမရှိနိုင်ဘူးဒါလောကထင်ရှားနေတာဒါဝိသ္စလေးပြောတာပါပဲမိမိတို့ကားတို့အိမ်တို့ကိုယ်ဆွေးလန်းနေတဲ့နေတော့ဒီကားဆက်ဒီအိမ်ဆက်ဒီနဲ့ပတ်သက်ပြီးတော့ဘာများဖြစ်သွားမလဲသူများများချက်စီးသွားမလားသူများများယူသွားမလားစသည်ဖြင့်နောက်ကဆိုရင်မှုတွေလိုက်လာအမှန်ကတော့ခုနဒီပေါ်မှာချစ်ခင်တဲ့ကိလေသာကာမလို့ခေါ်တာပါပဲဒါအမှန်တန်ရှားပါသူတို့ကြောင့်နောက်ကဆိုရင်မှုတပင်ပူဆွေးမှုတွေစသည်လိုက်လာအကယ်၍မြတ်ကိုချစ်ခင်နှစ်သက်တဲ့အရာဝတ္ထုတွေပေါ့ပျက်စီးသွားတယ်ဆိုလို့ရှင်ပူဆွေးမှုတွေနောက်ကအများကြီးဖြစ်နေတာပဲတောကတွေပရိဒေဝတွေကိုဆင်းရဲတွေစိတ်ဆင်းရဲတွေအများကြီးဖြစ်နေတယ်ဆိုတာမြတ်စွာဘုရားဟောတာအမတန်ထင်ရှားပါအဲ့တော့ကာမတော့လိုချင်နှစ်သက်ဆီရနဲ့လိုချင်နှစ်သက်မှုကာမမှဝိပမုတ်တတလွတ်တော်သူအားအဲ့ဒီလိုချင်နှစ်သက်ဆီရဝတ္ထုအာယုံကာမဂုဏ်နဲ့လိုချင်နှစ်သက်မှုမရှိတဲ့ပုံပေါ်မှာဆိုလို့ရှိရင်တောကဆိုတာမရှိတာတောကမလာတော့တောကဆိုရင်ဒီနေ့နတ်တွေမရှိပါဘူးတဲ့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းပဲဘေးအမျိုးမျိုးတွေလည်းမဖြစ်နိုင်တော့လောကဘေးတန္တရာဘေးပေါ့လေအပေဘေးစတဲ့ဘေးအမျိုးမျိုးတွေလည်းမဖြစ်နိုင်တော့ဘူးဆိုတာညစွာဘုရားသူ့ကိုတရားဟောကြားပါလေအနိဋ္ဌိကန္ဓကုမာရဆိုတဲ့သူတို့သားကိုတရားဟောကြားတော့ညစွာဘုရားရဲ့တရားကိုနာကြားပြီးတော့ဒီသူတို့သားတတ္တပတိမညံဖွညံရပြီးတော့သွားပါတယ်ဆိုတာကိုပြထားပါတယ်သူ့အတွက်အမြတ်ရသွားတယ်ခေါ်တာပေါ့တောတာပတိမညာဖွညာရောက်သွားပြီဆိုတော့ဘဝမှာစိတ်ချသားရပြီအပဲဆင်းရဲဘယ်တော့မှမရောက်တော့ဒါကြောင့်ဒီလိုရှင်းနေရောက်အောင်ဘုန်းကြီးတို့တရားတွေကိုရှုမှတ်ရတယ်ပွားများအထောက်ရတယ်ဝိပဿနာကုသိုလ်တွေနဲ့ပြည့်စုံရင်ဒီဝိပဿနာကုသိုလ်တွေကဘယ်တော့မှအောက်တန္တရာကိုမလဲစေပါဘူးအထက်တန္တရာကိုကျင်လည်ပြီးတော့အောက်ဒီဆုံးလူဘဝနတ်ဘဝတွေလည်းပဲကျင်လည်နိုင်တာပါပဲတစ်ဆင့်နဲ့တစ်ဆင့်မြင့်တဲ့မြင့်ပြီးတော့နောက်ဆုံးအရိယမညံဘုညာတိရနိုင်ရောက်နိုင်တယ်ဆိုတာကိုအခုတရားတော်မှာမိမိတို့နားလည်ပြီးတော့နင်ခိုင်ကြားခိုင်စသည်မှာတတိတရားထားပြီးတော့ရှုမှတ်နေရင်ဒီဝတ္ထုကာမကိလေသာကာမတွေကလွတ်မြောက်ပြီးတော့နေတယ်ဆိုတာကိုနားလည်ပြီးတော့မြင်တိုင်းသတိထားပြီးတော့ရှုမှတ်သွားရင်ကြားတိုင်းနားတိုင်းစားတိုင်းစားတိုင်းစသည်မှာသတိထားပြီးတော့ရှုမှတ်နေရင်ဒီတရားတွေကလွတ်မြောက်ပြီးတော့မိမိတို့မှာတောကပိဋိဒေဝစတဲ့တရားတွေအခိုက်အတန့်ကင်းငြိမ်းနေတယ်ဆိုတာကိုသဘောပေါက်နားလည်ပြီးတော့ကျိုးကျိုးစားစားနဲ့ရှုမှတ်ပွားများအထောက်ဖို့ပါဒီနေ့တော့တောင်းနေမြဲတော့ကြအောင်စုပေါ့မနေ့ပြန်မှဆက်ပြီးတော့ဘုန်းကြီးတို့ဟောကြားကြတာပေါ့ဘုန်းကြီးစဉ်းစားတရားမဟောခင်ရှင်းပါသေးလားလေးစောက်တည်ရင်ကောင်းမယ်လို့စဉ်းစားမိပါတယ်ဘာလဲဆိုတော့ရှင်းပါသေးလားတခါတည်းစောက်တည်ပြီးတော့ပြန်နေတဲ့အခါကျတော့အလေးကျင်လေရသွားအောင်တရားမောကြခင်ဘုန်းကြီးတို့ရှိဥစွာ ရှင်းပါသေးလားဆောက်တည်ပြီးတော့မှတရားဆက်ပြီးတော့ဟောကြားမယ်ဆိုတော့မနေ့ပြန်ကစပြီးတော့ဘုန်းကြီးတို့ပြည့်လုံးမှဖြစ်ပါတယ်အဲ့ဒါလေးကိုလည်းသိစေချင်ပါတယ်တရားတော်ကိုနာကြားရတဲ့ဓမ္မတဝနာကုသိုလ်ကံစေရနာဆောက်ရှောက်ထင်းထင်းကြရတဲ့သီလကုသိုလ်ကံစေရနာကြိုးကြိုးစားစားနဲ့ရှုမှတ်ပွားများအထောက်ကြရတဲ့ဘာဝနာကုသိုလ်ကံစေရနာတို့ကြောင့်မိမိတို့လိုလားတဲ့ဓမ္မရီပညာတရားတွေမိမိတို့လိုလားတဲ့အရိယာမဂ်ညာဖွညာနိဗ္ဗာန်ချမ်းသာကိုရရှိပြီးတော့ခုနကပြောခဲ့တဲ့တောကပရိဒေဝစတဲ့တရားတွေကလွန်မြောက်ပြီးတော့မိမိတို့လိုလားတဲ့အရိယာမဂ်ညာဖွညာနိဗ္ဗာန်ချမ်းသာကိုရှင်းမြန်စွာဆောက်ရရမျက်မှောက်ပြုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့တရားဆုံးသတ်ပါတယ်
Sadhu, sadhu.